ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာတော့မြန်မာနိုင်ငံကကရင်မွန်ကချင်တိုင်းရင်းသူအမျိုးသမီးတွေကအထိမ့်အမှတ်တွေလုပ်ခဲ့ကြပါတယ်။ကရင်အမျိုးသမီးအစည်းအရုံး KWO ကကရင်လူမှုအဖွဲ့အစည်းတွေအပါအဝင်နယ်ပယ်အသီးသီးမှာအများအတွက်ကိုကြိုးစွန်ပြီးလုပ်ကိုင်နေကြတဲ့ကရင်အမျိုးသမီး၁၀ဦးကိုအတိအမှတ်ပြုဂုဏ်ပြုခဲ့ကြပါတယ်။မွန်လူခွင့်ရေးအဖွဲ့နောက်ကချင်အမျိုးသမီးအဖွဲ့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုမှတ်တမ်းတင်နေတဲ့ Andy Burma တို့ကမြန်မာနိုင်ငံကအမျိုးသမီးတွေရဲ့ရဲစွမ်းတက်တီတွေဆေးရနာသိမ့်ပြီးတဲ့နောက်မှာအစမ်းသက်ခံနေရတယ်ဆိုတဲ့စာတမ်းတစ်စောင်ပူးတွဲထုတ်ပြန်ခဲ့ပါတယ်ဒီကြောင့်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ
်1946ခုနှစ်ကတည်းကတည်ထောင်ခဲ့တဲ့ကရင်အမျိုးသမီးစည်းရုံး KWO ကဒီကနေ့မတ်လ၈ရက်နေ့မှာဖြတ်ရောက်တဲ့အပီပီဆိုင်ရာအမျိုးသမီးများနဲ့မှနေပယ်အသီးသီးမှပေးဆက်လှုပ်ဆောင်နေတဲ့ကရင်မျိုးသမီး၁၀ဦးကိုဂုဏ်ပြုခဲ့ပါတယ်။ပညာရေး၊သဘောပတ်ဝန်းကျင်ထိမ့်သိမ်းရေး၊လူ့အခွင့်အရေး၊ကလေးတငယ်ကာကွယ်စောင့်ရှောက်ရေးနဲ့မီဒီယာလုပ်ငန်းတွေမှာဆယ်စုနှစ်မကပေးဆက်လှုပ်ဆောင်ခဲ့ကြတဲ့အမျိုးသမီး၁၀ဦးကိုဒီကနေ့မှဂုဏ်ပြုခဲ့တာဖြစ်ပါတယ်။ဒီလိုဂုဏ်ပြုခံရတဲ့အထက်မှာမဲတော်စေကန်းရဲ့အမျိုးသမီးနဲ့ကလေးတငယ်စောင့်ရှောက်ရေးဒုတိယညွှန်ကြားရေးမှူးမတ်နွန်းနွေးဦးလည်းပါဝင်ပါတယ်။ကွန်ပျူခံရတာနဲ့ပတ်သက်လို့မနုနေဦးကအခုလိုပြောပြပါဗျာ
။ဒီကလေးကလည်းဆောင်းဆောင်ရေးမူဝါဒတွေနဲ့ sign right ဆိုပေါ့နော်ဒီ awareness session တွေအဲ့ဒီဟာတွေကိုကျွန်တော်တို့တူလောက်ဆောင်တာတွေရှိတာပေါ့နော်ခေဘူးမှာဆိုတော့ကျွန်တော်တို့တွေ့လောက်ညာတော့ကြာပြီပေါ့ဟုတ်ဒီလောက်ညာနေရတာလေ။အဲ့တို့ကငါနေမှာဒီတစ်ချက်တော့ဒီအမျိုးသမီးနဲ့ကလေးကလည်းဆောင်းဆောင်ရေးအဲ့ဒီအနေနဲ့တို့ပေးတာပေါ့နော်
။15နှစ်ကြာမဲတော်ဆေးကမ်းမှာအလုပ်လုပ်နေတဲ့မနုနေဦးကအခုလိုသူမဂုဏ်ပြုခံရတဲ့အတွက်အမျိုးသမီးနဲ့ကလေးတငယ်ဆောက်ရှောက်ရေးလုပ်ငန်းတွေကိုပုံမလုတ်ကင်နိုင်လိမ့်မယ်လို့ယူဆကြအောင်အခုလိုပြောပါဗျာ
။ဂျာမာတန်တူတို့ပြောတဲ့ဆက်ချာလို့ရှိအမျိုးသမီးတွေရဲ့ဌာနတွေမှာဆိုလို့ရှိရင်ဒီဦးဆောင်မှုတိုင်းတွေမှာလည်းဒီလိုဟိုအများကြီးရောက်ရှိဖို့အတွက်ကျွန်တော်တို့လည်းကြိုးစားနေကြတာပေါ့နော်။နောက်တစ်ခါကျတော့လည်းကျွန်တော်တို့အမျိုးသမီးတွေနဲ့ဒီလုပ်ငန်းတွေမှာစစ်စစ်အဲ့လိုမျိုးဒီလုပ်ငန်းတွေမှာပေါ့နော်။ဟိုတရားမျှတမှုတွေဆိုလည်းဒီတော့မှလည်းကျွန်တော်တို့တွားနေရမယ့်အရာတွေအများကြီးရှိတာပေါ့နော
်ဒီနေ့ကြာရောက်တဲ့အပီပီဆိုင်ရာအမျိုးသမီးများနေ့မှာဆရာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ရဲစွမ်းတက်တီတွေအစမ်းတက်ခံရတဲ့အကြောင်း Reset ဆိုတဲ့စာတမ်းတစ်စောင်ကိုမွန်လူခွင့်ရေးအဖွဲ့ကချင်အမျိုးသမီးအဖွဲ့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေမှတ်တမ်းတင်နေတဲ့ Andy Burma တို့ကပူးတွဲထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာလူငယ်တဲ့တနစ်ကျော်ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံတလွားကအမျိုးသမီးခေါင်းဆောင်တွေထွက်ပေါ်လာပြီးစန့်ကျင်ဆန္ဒပြပွဲတွေကိုဥဆောင်ခဲ့ကြတယ်လို့အိုးအိမ်ပြည့်ထွက်ပြေးကြရသူတွေပြည်သူ့ကာကွယ်ရေးအဖွဲ့တွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေလုပ်ခဲ့ကြတယ်ဆိုပြီးစာတမ်းထဲမှာပြောထားပါတယ်။ဒါအပြင်ဆရာဝန်တွေ၊ဆေးဝန်ထမ်းတွေ၊ဆရာမတွေ၊ဘဏ်ဝန်ထမ်းတွေစတဲ့ကဏ္ဍဆောင်ကအမျိုးသမီးတွေဟာအကြမ်းမဖက်အာဏာဖီဆန်ရေးမှာပါဝင်ခဲ့ပြီးအာဏာသိမ်းမှုကိုဆက်လက်တွန်းလှန်နေကြတာကိုလည်းမိမောင်းထုတ်ပြသထားပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အမျိုးသမီးနဲ့ကလေးတငယ်တွေရဲ့အသက်အန္တရာယ်စိုးရိမ်စရာဖြစ်နေတဲ့လုပ်ရက်တွေကိုအမြန်ဆုံးရပ်တန့်ဖို့အတွက်လည်းမွန်လူခွင့်ရေးအဖွဲ့ကချင်အမျိုးသမီးစီယုံ KWAT နဲ့ Andy Burma အဖွဲ့၃ခုကတောင်းဆိုထားပါတယ်။ဆီယနာပိုင်းတွေပေါ်အရေးယူမှုတွေကိုအမြန်ဆုံးမလုပ်ရင်သူတို့ကိုစိန်ခေါ်နေတဲ့အမျိုးသမီးတွေအနေနဲ့အန္တရာယ်ကျရောက်နိုင်တဲ့အခြေအနေပိုပြီးတော့ကျရောက်နိုင်တယ်လို့လည်းဒီအဖွဲ့တွေကထောက်ပြထားပါတယ်။Facebook လူမှုကွန်ရက်ရဲ့ community meter ကလည်းအပီပီဆိုင်ရာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးတွေဥဆောင်တဲ့လုပ်ငန်းတွေရေရှည်ရက်တီဆောင်ရွက်နိုင်အောင်ပြုစုပျိုးထောင်ဖို့အရေးကြီးတဲ့အကြောင်းစောင်းပါထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကအမျိုးသမီးဥဆောင်တဲ့လုပ်ငန်းတွေရဲ့ကိန်းဂဏန်းအချက်လက်တွေကိုလည်းထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကပ်ရောဂါဖြစ်တဲ့အချိန်ကစပြီး Instagram အသုံးပြုလာတဲ့အမျိုးသမီးပိုင်းစီးပွားရေးလုပ်ငန်းအရေးအတွက်90ရာခိုင်နှုန်းကျော်မြင့်တက်လာခဲ့တယ်လို့ Facebook ပေါ်မှာအမျိုးသမီးပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေစတင်လာတဲ့အရေးအတွက်ဟာကပ်ရောဂါစားဖြစ်ချိန်ကစလို့40ရာခိုင်နှုန်းကျော်တိုးမြင့်လာတယ်လို့လည်းမီတာကော်မဏီကပြောပါတယ်။